ဒီမနက်ကနေ့ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူ90သုံးယောက်ကိုထိုင်းရဲတပ်ဖွဲ့ကဒီနေ့မနက်စောပိုင်းမှာဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့လူတွေဟာအလောက်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာတဲ့သူတွေဖြစ်ပြီးဘန်ကောက်မြို့ကိုဘတ်ကားနဲ့သွားနေစဉ်အတွင်းယုဒိယခရိုင်တဲကဝေးပြေးလမ်းမပေါ်မှာမနက် 4လောက်ပါလာတဲ့သူတွေကတော့သူတို့ဟာထိုင်းနိုင်ငံမှာအလို့ရဖို့အတွက်တယောက်ကိုထိုင်းဘတ်ငွေ93,600ကနေ93,600အထိပွဲစားကိုပေးခဲ့ရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီမနက်ကနေ့တရားမဝင်ရောက်လာသူ90သုံးယောက်နဲ့အတူအသက်46နှစ်အရွယ်ဘတ်ကားမောင်းသူနဲ့အသက်59နှစ်အရွယ်သူရဲ့လက်ထောက်တအုပ်ကိုလည်းဖမ်းဆီးလိုက်တယ်လို့ထိုင်းရဲဘုတ်ချုပ်နဲ့လူကုန်မှုတိုက်ဖျက်ရေးအကြီးအကဲ ဝေဘတ်ကမ်ချန်နမ်ကပြောပါတယ်။ဘတ်ကားဒရိုင်ဘာနဲ့ရင်နောက်လိုက်ကတော့ဒီလူတွေကိုစင်ပူရီခိုင်ကနေဘန်ကောက်ကိုပို့ဆောင်မှုအတွက်ဘတ်200ခန့်ကားခဲ့တာဖြစ်ပြီးတော့သူတို့ကိုငှားတဲ့သူကိုတော့မသိဘူးလို့ပြောပါတယ်ခင်ဗျာ။